ရုရှားနိုင်ငံမော်စကိုမြို့တော်တွေကကာကွယ်ရုံတစ်ခုမှာလူပေါင်း130ထက်မနည်းသေဆုံးခဲ့ရတဲ့ပစ်ခတ်မှုမှာကိုယ်တိုင်ပါဝင်တဲ့သူ၄ယောက်ကိုဖမ်းဆီးနိုင်ခဲ့တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်ပါတယ်။ယူကရိန်းဘက်ကိုထွက်ပြေးဖို့အတွက်ပုံခုနေစဉ်မှာဖမ်းမိခဲ့တာဖြစ်တယ်လို့သမ္မတပူတင်ကရုံးမြင့်တန်ကြားကနေမိန့်ခွန်းပြောခဲ့တာပါ။ကနဦးစုံစမ်းမှုတွေအရယူကရိန်းဘက်ကိုထွက်ပြေးနိုင်အောင်နေဆက်မှာယူကရိန်းကပြင်ဆင်ထားတယ်လို့သိရတဲ့အကြောင်းနဲ့တိုက်ခိုက်မှုမှာပါဝင်နေသူစုစုပေါင်း11ယောက်ကိုဖမ်းမိထားတဲ့အကြောင်းရုရှားသမ္မတကပြောကြားခဲ့ပါတယ်။တောင်ချနေညပိုင်းကကားဆက်ရုံထဲမှာဂီတဖျော်ဖြေပွဲကြီးကိုလာရောက်ကြတဲ့သူတွေကိုတနက်သမားတွေဝင်ရောက်ပစ်ခတ်မှုကြောင့်သေဆုံးသူဟာ115ယောက်ထိရှိသွားပြီလို့ရုရှားတာဝန်ရှိသူတွေကဒီကနေ့အစောပိုင်းတုန်းကအတည်ပြုပြောထားပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်လို့ယူကရိန်းကိုဆက်ဆွဲတာဟာလုံးဝအတိတ်ပဲမရှိဘူးလို့ယူကရိန်းဘက်ကတော့တုံ့ပြန်ထားပါတယ်။ISIS သွေးကြအဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပြောထားပါတယ်။မော်စကိုမြို့မြောက်ဘက် Krasnogorsk ရပ်ကွက်မှာရှိတဲ့ Crocus City Hall စက်ရုံထဲမှာတောက်ချနေညနေကနာမည်ကြီး Rockita အဖွဲ့တစ်ခုရဲ့ဖျော်ဖြေပွဲမဆခင်လူတွေအပြည့်အစုံရှိနေတဲ့အချိန်မှာတနက်သမားတွေဝင်လာပြီးတော့ပြစ်ခတ်ခဲ့ကြတာပါ။ဒီတိုက်ခိုက်မှုဟာမော်စကိုမြို့တော်မှာဆယ်စုနှစ်တခုအတွင်းအသေးအပြောက်အများဆုံးအကြမ်းဖက်တိုက်ခိုက်ခံရမှုဖြစ်ပါတယ်ရှင်။